တိနဲ့မြောက်ပိုင်းမူဆယ်မြို့နယ်တရားငါမိုင်ကုန်းတွေစကန်လုံကြီးတောင်ဝင်ကြနေတဲ့ရဲတပ်ဖွဲ့ဝင်9ယောက်ကိုလက်နက်ကိုင်အဖွဲ့တစ်ခုကလမ်းခွလက်မှာဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကအယူအဆကိုပြောပါတယ်။တေဆုံးရဲတပ်ဖွဲ့ဝင်တွေဟာဒေသတွင်းလောင်ကစားဝိုင်းမူဆယ်ဝကိစ္စရုံနဲ့ပတ်သက်နေတယ်လို့ဒေသခံတွေကယူဆနေကြပါတယ်။ဒီကြောင့်ရန်ကုန်ကပြပို့တဲ့တင်ကိုငင်းချန်းကပြောပြပါမယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတာဝန်ကျတဲ့နေဆက်လုံကြုံရေးကရဲအုပ်တအူးအပါဝင်ရဲတပ်ဖွဲ့ဝင်9ဦးမတ်လ31ရက်နေ့ကအသက်ခံရပါတယ်။အမီမတိလက်နက်ကိုင်အဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်ခံထားရတယ်လို့စကားစပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုခုလိုပြောပါတယ်
။ကျွန်တော်တို့အဲ့မုံပေါ်ဘက်မှာတော့ကောင်းခါနဲ့မုံပေါ်ကြားထဲမှာကျွန်တော်အမျိုးသား9ယောက်ပေါ့နော်ခြေထောက်မှာကျိုးချီကျိုးကြတနက်ကန်နဲ့တည်ဆုံးနေတယ်ဆိုတော့ကြတင်းပို့တာရှိတယ်။အဲ့အရာတွေကိုကျွန်တော်တို့တွားရောက်ဆက်ဆေးတဲ့အခါမှာတော့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှူးရုံးပေါ့တရားငါမိုင်ကုန်းသွဲကြီးဆုံးလုံးလုံးကြီးမှာတောင်းကြနေတဲ့ကျွန်တော်ရဲတပ်ဖွဲ့ဝင်9ဦးခြေချောင်းတော့ပြင်ရပါတယ်။ဒီသူတို့မော်တော်ယာဉ်နဲ့ထွက်သွားတဲ့အခါမှာတောင်းရန်သူပေါ်တော့စီစစ်စစ်အဖွဲ့ကဖမ်းဆီးပြစ်ခတ်ခဲ့တယ်ဆိုတော့တင်းတော့ကျွန်တော်တို့ပြင်ရပါတယ်။ဖမ်းဆီးပြစ်ခတ်ရတယ်မှန်တယ်ပြစ်ခတ်ခဲ့တယ်မှန်တယ်တောင်းရန်သူအဖွဲ့ကတော့ကျွန်တော်တို့စီစစ်ဆဲပဲရှိပါလိမ့်မယ်။အဲ့လာဆောင်ရမ်းလည်းရှိပါလိမ့်မယ်
။မူဆယ်ကျူကုတ်လန်မုံပေါ်ရွာဘေးမှာအလောင်းတွေပြန်တွေးခဲ့တာဖြစ်ပါတယ်။တေဆုံးသွားတဲ့သူတွေဟာမူဆယ်မြို့မှာတာဝန်ကျနေတဲ့ရဲအုပ်ဝင်းကိုနဲ့တကယ်နန်းဝင်းကျော်အပါဝင်9ဦးဖြစ်တယ်လို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။ဘာကြောင့်အသက်ခံရလဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့လောင်ကစားမူရွှေစီကိစ္စတွေနဲ့ပတ်သက်နေတယ်လို့ယူဆကြောင်းမူဆယ်မြို့ကန်တူကပြောပါတယ
်။လောင်ကတော့9လောက်ပြန်ပြည့်တယ်လို့တော့ကြားတယ်။ဒါနဲ့တော့ဘာကြီးဖြတ်ဖြတ်ချာနေတော့ပြန်ချမသိဘူးနော်။လောင်ကမမီးရပြန်ပြည့်တယ်လို့ကြားတယ်ဟုတ်။ဘာကြောင့်လို့လဲတော့တခြားမသိဘူး။ဒီအဖွဲ့ဆက်သွားမှလည်းမသိဘူး။နေသက်တိတာဖွဲ့စည်းပြများလို့ကြာ။ရင်းနဲ့ထုံနဲ့တိုင်ပေါ်ရဲကြီးကလည်းအဲ့ကမှလောင်ကစားတွေ၊မျိုးရည်စေးဝါးတွေ၊ကေကိစ္စတွေပေါ့အကုန်ပတ်သက်နေတော့လက်နဲ့ကြိုင်ဖွဲ့စည်းရလို့အများကြီးဆိုတော့လေ
။အလောင်းတွေကိုတော့စစ်တပ်နဲ့ရဲပူးပေါင်းအဖွဲ့ကလာရောက်ကောက်ယူသွားခဲ့ပြီးလက်ရှိမူဆယ်ဆေးရုံအင်းအင်းကမ်းမှာထားရှိတယ်လို့ပရိဒါကယ်ဆယ်ရေးအဖွဲ့ဝင်တူကပြောပါတယ်။
ဒီကနေသွားပြီးတော့လောလောဆယ်စေယုံကြီးရဲ့နောက်ကျတော့ကျွန်တော်တို့ဒီတကွဲယုံရဲ့ခေါင်းကြီးပါဘယ်ရောက်တာပေါ့ဒီကတော့ထားတယ်
2021ခုနှစ်ဖေဖော်ဝါရီလ24ရက်နေ့လုံကလည်းမူဆယ်မျိုးပေါ်ကပြည်သူ့စစ်အဖွဲ့တစ်ဖွဲ့ကပိုင်ဆိုင်တဲ့ဟိုတယ်တစ်ခုနဲ့မြန်မာစစ်တပ်တပ်စခန်းတစ်ခုကိုလက်နက်ကိုင်အဖွဲ့တစ်ခုကဝင်ရောက်တိုက်ခိုက်ခဲ့လို့စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့ဝင်တွေထိခိုက်ဒေဆုံးခဲ့ရပါတယ်။တရုတ်နိုင်ငံနဲ့နယ်စပ်မျိုးဖြစ်သလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေရှိတဲ့မူဆယ်မျိုးမှာလောင်ကစားဝိုင်းတွေကာရာအိုကေဖြော်ပြေးရုံတွေအများအပြားရှိပါတယ်။ငွေရည်စေဝါတရားမဝင်ရောင်းဝယ်မှုတွေလည်းရှိပါတယ်။ကယ်ရီလို့ခေါ်တဲ့လူပွဲစားတွေကလည်းတရုတ်နိုင်ငံဘက်သွားပြီးအလုတ်သွားလုတ်ချင်သူတွေကိုအဖိုးအခယူပြီးခေါ်သွားပေးတာတွေရှိပါတယ်။အဲ့ဒီလုပ်ငန်းတွေကအာဏာပိုင်အဖွဲ့အစည်းတွေကိုတရားဝင်ရောတရားမဝင်မှာအခွန်အခတွေပေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်မူဆယ်မြို့မှာတိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ TNLA တောင်းပလောင်အဖွဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့ရှမ်းလက်နက်ကိုင်အဖွဲ့တွေအပြင်ပြည်သူ့စစ်အဖွဲ့အများအများလှုပ်ရှားနေကြပါတယ်ခင်ဗျာ။